ဘုန်းကြီးများဒီဂျွန်လတရားကြီးကစပြီးတော့ဒီနေ့အထိပါလေနောက်လည်းပဲ30ရက်နေ့အထိသရီပဌာန်တရားကိုအထုံးကြတဲ့ပုဂ္ဂိုလ်များသရီပဌာန်တရားစာတွေ့တဲ့လက်တွေ့ပေါင်းစပ်ပြီးတော့တနည်းအားဖြင့်အတိတရားနဲ့အကျင့်တရားတွဲပြီးတော့ပေါ့လေလုတ်တကင်တအောင်ပေါ့လေမြတ်စွာဘုရားဟောကြားတဲ့အတိုင်းသတိပဋ္ဌာန်အကျိုးကြီးညာချက်တွေလည်းပဲအကျိုးတို့ချုပ်ပြီးတော့ရှင်းခဲ့ပါပြီသတိပဋ္ဌာန်အာထုပုံပေါ့လေအကျဉ်းချုပ်ကိုလည်းပဲဆွတ်နိုင်သမျှဖော်ပြခဲ့ပါပြီမလျော့အဆုံးသတ်သွားပါတယ်အဲ့ဒီအကျဉ်းချုပ်ဖော်ပြချက်တွေကိုနည်းနည်းလေးတိုးချက်ပြီးတော့ပြောဖို့လိုနေပါသေးတယ်။အဲ့ဒါဒီနေ့အစတင်ပြီးတော့ဒီစကံပြီးဆုံးတဲ့အထည်ပေါ့လေ။အထုပ်ပုံအကျဉ်းချုပ်ကိုတိုးချက်ပြီးတော့ရှင်းလင်းတင်ပြသွားပါမယ်။တတိပဋ္ဌာနတရားအထုပ်နေတဲ့ယောဂီတွေဟာမိမိတို့လှုပ်ဆောင်နေတဲ့သတိပဋ္ဌာနဟာပါလေဆိုတာဗောလေစာတွေနဲ့လက်တွေ့ပေါင်းစပ်ပြီးတော့သုံးဖို့အတိတရားနဲ့အကျင့်တရားပေါင်းစပ်ပြီးတော့သုံးဖို့သုတ္တမယဉာဏ်နဲ့ဘာဝနာမယဉာဏ်ပေါင်းစပ်ပြီးတော့ရှင်းရှင်းနားလည်ဖို့လိုနေပါတယ်ရှိဥစွာဒီသတိပဋ္ဌာနအကြောင်းအကျေချဲ့ပြီးတော့မပြောခင်ပေါ့လေမိကုန်လေးတွေအရင်ထုတ်ပြီးတော့တစ်ခုချင်းတစ်ခုချင်းပေါ့လေရှင်းပြသွားတာကပို့ပြီးတော့သဘောပေါက်နားလည်လွယ်ပါလိမ့်မယ်ဒါကြောင့်မလို့အဲ့ဒီသတိပဋ္ဌာန်ဆက်ပြီးတော့မိကုန်14ချက်ဒါလေးတွေမေးပြီးတော့အတူချုပ်လေးတွေပထမဆုံးအမေးနဲ့အဖြေလေးတွေရှင်းဥစွာတင်ပြပါဦးမှာမေးခွန်း14ချက်ထဲကပထမမေးခွန်းကတော့သတိပဋ္ဌာနဆိုတာဘာလဲဆိုတာပေါ့လေဒါပထမဆုံးနားလည်ဖို့ပါပဲသတိပဋ္ဌာနတရားအထုတ်နေပြီးတော့သတိပဋ္ဌာန်ဆိုတာဘာလဲလို့နာမည်လို့ရှိရဲ့အဲတတော်ခက်ပါတယ်သူကတော့အာရောတပတိပ္ပဌာရောအာရောအထုပ္ပါယစာရွေလေးတွေလည်းပဲတုတ္တမြတ်ညာလေးတွေလည်းထိုက်သလိုတော့ရှိပါရဲ့ဓမ္မရညာလေးတွေလည်းပဲထိုက်သလိုတော့ထူပါရဲ့ဖြစ်တဲ့တော့ဖြစ်ပါရဲ့ဒါပေမဲ့လို့စကားမပြောတတ်တဲ့ပုဂ္ဂိုလ်အာအာအိမ်မက်မဲ့လို့ပဲအဲ့ဒီလိုမဖြစ်စေချင်ပါဘူးစကားပြောတတ်တဲ့ပုဂ္ဂိုလ်အိမ်မက်မဲ့တဲ့အခါအိမ်မက်မဲ့တဲ့အခါကိုယ့်ဟာကိုယ်တော့ရှင်းနေတာပဲသူများကိုတော့မယ်မယ်ရရပေါ့လေမရှင်းတဘူးပြောပြနိုင်ဘူးဘယ်လိုမဲ့တယ်ဆိုတာအဲ့ဒီလိုအနေမျိုးလည်းပဲမဖြစ်ရအောင်ဆိုပြီးတော့ပေါ့လေမိမိတို့လှုပ်ဆောင်ရတာလှုပ်ဆောင်နေရတဲ့သတိပဋ္ဌာနကတော့အာရောထုတ်တယ်အဲ့ဒီသတိပဋ္ဌာန်ဟာပါလေဆိုတာပေါ့လေရှိဦးစွာနားလည်ဖို့လိုတယ်ဆိုတာအပ္ပထမဆုံးမေကုံပါပဲတိရမေကုံကတော့တတိနဲ့ပဋ္ဌာနပေါင်းစပ်ပြီးတော့ဗောလေဘာအဓိပ္ပာယ်ရှိပါသလဲအဲဒီတတိယမေကုံလည်းပဲအမေးနဲ့အဖြေနဲ့ဗောလေတွဲစပ်ပြီးတော့ဒါလည်းပဲနားလည်တတ်ပါတယ
် The second is what is the meaning when the two words sati and patthana are combined together.
Amato megungaro tatiha amaya rabe tatiya rabe di tabo ba be bari ko tatiya niya ma le bari mat niya ma le atika mi mi chao ya cha pu le chao ya le ko pyan pi lo samyuk pyan le a ni le dia le amaya ma la no anaga ne patatte kaisa ri amaya ma la အခု လော လဲစေ အမှတ် ရမယ် ဆိုတာ ၄ ဘာ ၄ လဲ ဆိုတာ ပေါ့ လေ ဘာ ၄ ကို အမှတ် ရ မှာ လဲ ဆိုတာ မှတ် ရမယ် အရာ ၄ က ဘာ ၄ ဘာ လဲ ဆိုတာ ပေါ့ လေ တတိယ မေကွန် နဲ့ အဖြေ လဲ ပဲ နား လည် ဖို့ လိုပါ တယ် အမှတ် ၄ မေကွန် ကတော့ တတိ လို့ ဆို လိုက် လို့ ရှိရယ် ဆို လို့ ရေး အတိတ် ပေါ့ လေ အမှတ် ရ တယ် ဆိုရယ် ပြေဆုံး နိုင် ပါ လေ ကဲ နဲ့ ပဋ္ဌာနာ လို့ အဖို့ ထည့် ပြီး တော့ မိတ်ဆို ရ တာ ဘာ အဓိပ္ပာယ် ပါ လေ သတိ ပဋ္ဌာနာ မှာ တတိ အမှတ် ရ တယ် ဆို တာ ပြော တာ မှတ်တယ် မှတ်တယ် ဆို တာ အပြော တာ ရှိ တာ ပါ ဘယ်လို အဓိပ္ပာယ် ဆောင် လဲ ဆို တာ တော့ သိပြီး တော့ ရှင်းရှင်း လင်းလင်း နားမ လည် ကြ သေး ဘူး သတိပဋ္ဌာနာ အလုပ် လုပ် တော့ လုပ် နေ တယ် ဒီ အလုပ် ကို လုပ် တယ် လို့ လည်း ပြော လည်း ပြော နေ ကြ တယ် သတိပဋ္ဌာနာ လုပ် တာ လုပ် တာ ပဲ ဒါပေမဲ့ အမှတ် ရ တယ် မှတ် တယ် အမှတ် စိတ် တယ် အမှတ် ကျဲ တယ် စသည် စသည် ပေါ့ လေ ပြော နေ ကြ တာ သတိ တစ်ခု တည်း ပဲ ကိုင် ပြော နေ တာ ပါ ပဲ တတိယကိုယ်ရဲ့ဆိုလို့ရှိရင်တတိယကိုယ်ရဲ့ပြောလို့ရှိလို့ရှိရင်ပြီးနိုင်မပြီးနိုင်ဘာဖြစ်လို့ပဋ္ဌာနာထည့်ရတယ်လဲဆိုတာပါလိအပူတွေထည့်ရတယ်လဲဒါလည်းပဲသိလိုက်တယ်တတိလို့ဆိုလို့ရှိရင်ဆိုလို့ရင်အချက်ပြီးနိုင်ပါလေကဲနဲ့ပဋ္ဌာနာလို့အဖို့ထည့်ပြီးတော့မိတ်ဆွေရတာဟာ ဘာအဓိပ္ပာယ်သိစေပါသလဲဆိုတာပါလေအဲ့ဒါလည်းပဲအကျယ်မေကွန်းနဲ့အကျယ်အဖြေကိုလည်းပဲနားလည်ဖို့လိုပါတယ်အမှန်ငါမေကွန်းကတော့ပဋ္ဌာနာမှာလည်းပဲပနဲ့ဌာနပါလေဆက်ဆက်ပေါင်းဆက်ပြီးတော့ဘာအဓိပ္ပာယ်အဖို့ကိုသိစေပါသလဲအဲ့ဒီအဓိပ္ပာယ်သိစေတဲ့အချက် ဒီမေကိုရဲ့အဖြေလည်းပဲကြာကြာနာတိဖို့လိုပါတယ်စကလုံးအပူတုံးထားလို့ရှိရင်လည်းပဲအနေအထိပ်ပဲအပူရရတယ်ရှိပါတယ်အဲ့ဒီအနေအထိပ်ပဲထူတွေကဘာတွေထွက်လာသလဲဆိုတာပေါ့လေလက်တွေ့နဲ့ပေါင်းစပ်တဲ့အခါမှာဘယ်လိုဖြစ်သလဲဆိုတာပေါ့လေဒီမေကိုနေလည်းပဲမိနားလည်းဖို့မေကိုရဲ့အဖြေလည်းပဲ စာတွင်းနဲ့လက်တွေ့ပေါင်းစပ်ပြီးတော့နားလည်ဖို့လိုပါတယ်ပြီးတော့အမှတ်ချုပ်မေကွန်းကပရဲ့ထူးခြားလေးနဲ့တဲ့အတိတ်ဘယ်ကဘာတွေလဲဆိုတာပေါ့လေမြတ်စွာဘုရားဒီဟာတွေထည့်ပြီးတော့သုံးထားတာဟာဘယ်လိုနေရာမျိုးမှာလေးလေးနဲ့နဲ့ဖြစ်စေခြင်းတယ်လဲဆိုတာပေါ့လေအဲ့ဒီမေကွန်းအဲ့ဒီမေကွန်းရဲ့အဖြေလည်းပဲလက်တွေ့နဲ့ပေါင်းစပ်ပြီးတော့ရှင်းဖို့လိုပါတယ် ပြီးတော့အမှတ်ခွန်နေမေကွန်းကတော့သတိပဋ္ဌာနာလို့တတိနဲ့ပဋ္ဌာနာနဲ့တွဲလိုက်လို့ရှိရင်ပြီးွားတဲ့အနေအထိပ္ပယ်တွေကဘာတွေထွက်လာသလဲဆိုတာလေထွက်လာတဲ့အနေအထိပ္ပယ်တွေဟာလက်တွေ့နဲ့ပေါင်းစပ်လိုက်လို့ရှိရင်ဘယ်လောက်ကျေနပ်စရာကောင်းသလဲဆိုတာပေါ့လေအဲ့ဒါတွေလည်းပဲလိုပါတယ်အတိပေါ့ အမရှင်မေကွန်းကတော့ဇာတုနဲ့လက်တွေ့နှစ်ခုပေါင်းစပ်တယ်ပေါင်းစပ်နိုင်ပါသလားအတိတ်တရားနဲ့အကျင့်တရားပေါင်းစပ်နိုင်ပါသလားအခုကာလ သိပ္ပပညာတွေထွန်းကားတဲ့အခါမှာဒီအကြောင်းကြောင့်ဒီအကျိုးတွေဆိုတာပေါ့ဒီပေါင်းစပ်ပြီးတော့ပေါ်ထွက်လို့ရနိုင်ပါသလားဒါရှိခုံရောက်မေကုံပေါ့ဒီပြီးတော့အမှတ်ကိုမေကုံကတော့ပေါင်းစပ်ပြီးတော့ရခဲ့တော့ဘာကျိုးခံစားနိုင်ပါသလဲဒီမေကုံလည်းပဲထုတ်တင်နဲ့ထုတ်နိုင်တဲ့မေကုံပါပဲဘာဖြစ်လို့လဲဆိုတော့ကိုယ်လုပ်တဲ့အလုပ်အကျိုးနားလည်လို့နားလည်ဖို့အရေးကြီးပါတယ်လုပ်တာလုပ်နေရတဲ့အကျိုးနားမလည်ဘူးဆိုလို့ရှိရင်တော့ဘာမှအတိတ်ပဲမရှိပါဘူးဒါလုပ်တဲ့အတွက်ဘာအကျိုးတွေပြီးပါသလဲဆိုလို့ရှိရင်ဒီเสียก็บ่นี่อัธุคั้นลูกตาอัธุยาดาเบปามัญญามาไม่ติบาบูสราบ่นี่ไอ้ตรุอเนญญ์ผิดสิยุนดีโลดีโลเว้ผิดบาเดสราอัธุเรกะดีโลดีโลดาดิผิดบาเดสราไม่ฉิดาดิดาดิคั้นลูกตาเลุเนียดาအဲ့ဒါလိုပုံပြနိုင်လို့ရှိရင်လည်းအဓိပ္ပာယ်မရှိဘူး။ခုနတတိနဲ့ပဋ္ဌာန်းနဲ့ပေါင်းစပ်ပြီးတော့ဇာတွေကဒီလိုလက်တွေအထုတ်တဲ့အခါမှာရခဲ့တဲ့အကျိုးကဘာအကျိုးတွေတော့ဘာတွေလဲဆိုတာပေါ့လေ။လင်ငင်းအကျိုးဘာတွေလဲ။နောက်တမလွန်အကျိုးဘာတွေလဲ။မိမိမှာအကျိုးရသလိုအခြားခြားပုဂ္ဂိုလ်တွေမှာဘယ်လိုအကျိုးတွေရသွားနိုင်သလဲဒီပဋ္ဌာန်းတရားအထုတ်လို့ကိုလို့စိတ္တသုံးပါလို့ထိနေနေဆိုလို့ရှိရင်ဝန်းကျင်ဘယ်လိုအကျိုးပြုသလဲဆိုတာပါဒါတွေလည်းဆက်ဆက်ကြည့်ဖို့လိုပါတယ်အဲ့ဒီမေခွန်းရဲ့အဖြေကတော့ယောဂီတတ်တို့ဘုရားမြတ်စွာဟောထားတဲ့ဒီပဋ္ဌာန်းအကျိုးကြီးညာချက်ကိုလည်းထိုက်သလောက်နားထားတော့စာသဘောအရာတော့တည်တော့တည်နေပြီပေါ့လက်တွေ့သဘောအရာတည်ဖို့လိုပါတယ်စာကဒီလိုဆိုတယ်မိမိတို့အထုတ်တဲ့အခါကျတော့လက်တွေ့ဒီလိုတည်တည်သွားတယ်ဆိုတာပေါ့လေအဲ့ဒီအပိုင်းလေးတော့ပဲလိုတာပါပဲသတိပဋ္ဌာန်တရားအထုတ်ဖို့အခြေအနေပြေးလာလို့ရှိရင်ခုနစေကုမြောက်မေကုံကတော့ဘယ်နေရာဘယ်ချိန်ဘယ်ခိုက်တံဘယ်လိုမှတ်ရတယ်မှတ်ရပါတယ်ဆိုတာပေါ့လေဘယ်နေရာမှာသတိပဋ္ဌာန်တရားမှတ်ရတယ်အထုဇာပုဂ္ဂိုလ်တွေပေါ့လေဘယ်ချိန်မှာဘယ်ရွယ်မှာမှတ်ရပါတယ်ဘယ်ခိုက်မှာမှတ်ရပါတယ်ဘယ်လိုမှတ်ရပါတယ်ဆိုတာဒါတွေလည်းပဲသိလိုက်ပါတယ်အမတ်စက်တိမေကုံးကတော့ဒီသတိပဋ္ဌာန်တရားဟာလူတိုင်းအဖို့အရေးကြီးအရေးကြီးဆုံးကိစ္စတရားအနေနဲ့ပေါ့လေလိုအပ်ပါသလားဒီမေကုံးပေါ့လေလူတိုင်းဆိုလို့ရှိရင်နိုင်ငံတကာမှာရှိတဲ့လူတွေကဘာသူကဘာသားတွေပေါ့လေပြီးတော့ဘာသာအရေးယူအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေဒါလူတိုင်းခေါ်ပါတယ်တော့ဒီသတိပဋ္ဌာန်တရားကလူတိုင်းအဖို့အရေးကြီးအရေးကြီးဆုံးကိစ္စတရားအနေနဲ့လိုအပ်ပါသလားဆိုတာပါလေဒါလည်းသိလိုက်တဲ့အချက်ဒီပါပဲအမတ်ဆင့်နှင့်မေကုံးကတော့ဘယ်နေရာဘယ်အခါဘာကြောင့်ဘယ်သူကိုအကြောင်းပြုပြီးတော့ဟောခဲ့ပါသလဲဒီသတိပဋ္ဌာန်တရားကိုဘယ်နေရာမှာဟောခဲ့ပါသလဲဒါပါပဲဘယ်အခါမှာဟောခဲ့ပါသလဲဘာကြောင့်ဟောခဲ့ပါသလဲဗောဒီအဘယ်အကျိုးငါဟောခဲ့ပါသလဲစသည်အဲ့ဒီမိဂုံဤအကုန်လုံးအတူတူပါပဲဆက်သွားတာပါပဲနံပါတ်73မိဂုံကတော့ဒီဘာအကျိုးရူးများကိုအထွတ်ထိပ်ဗောလီ အချိန်ကစပြီးတော့ပေါ့လေအထုတ်တိတ်ဘာအကျိုးတွေကိုရစီလိုပါသလဲမြတ်စွာဘုရားသတိပဋ္ဌာန်တရားကိုအထုတ်စီခြင်းအားဖြင့်အထုတ်ဖို့ရပေါ့လေတိုက်တွန်းခြင်းဖြင့်အထုတ်တဲ့ပုဂ္ဂိုလ်တွေမှာဘာကျိုးတွေထုတ်ထိတ်ဘာကျိုးတွေရစီလိုပါသလဲတတိယတဲ့အကျိုးတွေဟာလူတိုင်းမှာလိုအပ်တဲ့တကယ်အကျိုးတွေလားမိမိရဲ့တဏ္ဍာမှာအထူးသဖြင့်သာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမှာကြုံကြိုက်ရယူရနိုင်ရဲ့အတွက်အခုလိုလက်တွေ့သတိပဋ္ဌာန်ဘာဝနာတရားတွေအထုတ်တဲ့အခါသတိပဋ္ဌာန်ဆိုတာပါလေအဲ့ဒီကစပြီးတော့လေမိလူကစပြီးတော့ပေါ့လေကိုယ်တိုင်လည်းထုတ်တတ်ပြီးတော့ပေါ့လေကိုယ်တိုင်လည်းပြောတတ်ဖို့ရအတွက်သတိပဋ္ဌာန်ဆိုတာဘာလဲဆိုတဲ့မိကုန်းနေပေါ့လေအဖြေတွေပြေးပြေးတော့မှာပဲဘုန်းကြီးတော့နောက်ဆုံး၁၄ခုမြောက်မိကုန်းကတော့ဘယ်အသေးရွယ်ကစတင်ပါကလေးလူရဲလို့ဖြစ်လာပြီဆိုလို့ရှိရင်ကလေးရွယ်ကစမလားသို့မဟုတ်လူလက်အရွယ်ကစမလားလူကြီးအရွယ်ကစမလားဒါဒီပေါ်လေမိကုန်းนี่အများကြီးပါပဲအဲ့ဒီမိကုန်းนี่ဟိုဖြေဖို့တော့လိုပါတယ်အဲ့ဒီလူငယ်လူလက်လူကြီးခေါ်တဲ့အရွယ်သုံးပါးကိုကြော်လွန်ပြီးမှအရွယ်ကြီးကျသွားမှလူကြတက်ကြွဖြစ်လာတဲ့သဘောတွေလည်းပဲဆုံးရှုံးပြီးတော့တတိမင်းပြောတဲ့အခါပေါ့လေတတိအာမကောင်းတဲ့အခါလူအိုလူရွယ်တွေရောက်မှာပေါ့လေအဖိုးအဖောက်ဖြစ်မှာဆက်ရမှာလားဘေးရွယ်ကဆက်တင်ပါတယ်ဆိုတာပြီးတော့လူတိုင်းဖို့လွတ်တယ်ဆိုတာလည်းပဲဆိုလို့ရှိလို့ချင်းဘယ်အရွယ်ကြီးကဘယ်ဘယ်ကြီးကဘယ်အသက်အရွယ်အရာလွတ်ပါသလဲဆိုတာပေါ့လေဒါတွေလည်းကိုယ့်ကိုယ်ကိုစဉ်းစားဖို့လိုပါတယ်ဘယ်ချက်တည်းကဒီသတိပဋ္ဌာန်ဓာတ်အရေးကြီးပါတယ်လို့ပြောဆိုရမှာပေါ့လေဒီသတိပဋ္ဌာန်တရားလူတိုင်းအဖို့လွတ်ပါတယ်ဆိုလို့ရှိရင်ခေလုံးနဲ့အချက်ပြန်နေရမယ်ဒီချက်ဒီချက်တွေကြောင့်လူတိုင်းလိုအပ်ပါတယ်ဆိုတာအဖြစ်ပြန်နိုင်ပါသလားပြန်နေရမယ်ဒါသက်အရေးကြီးပါတယ်တစ်ဖက်သားပုဂ္ဂိုလ်မငင်းနဲ့အလောက်အောင်ပေါ့လေအချက်ပြန်နေရမယ်အဲ့ဒီအကြောင်းပြလေတွေလည်းပဲသတိပဋ္ဌာန်တရားအထုတဲ့ပုဂ္ဂိုလ်တွေမှာခိုင်ခိုင်လုံလုံပေါ့လေရပ်သွားရမယ်ဒီလိုသတိပဋ္ဌာန်တရားအထုတဲ့ပုဂ္ဂိုလ်တွေမှာခိုင်ခိုင်လုံလုံပေါ့လေအကြောင်းလေးတွေရရမယ်ဆိုတာဟာဒီဟာလူတိုင်းအဖို့လိုအပ်ပါတယ်ဆိုတာအကြောင်းအကျိုးပေါ့လေအတ္တိလေးတွေနဲ့ဆက်ဆက်ပြီးတော့ပေါ့လေလည်းလမ်းမီထင်ရှားတဲ့ဥမာလေးတွေနဲ့ဒီမှာရရှိသွားဖို့လည်းလိုပါတယ်အဲ့ဒါတွေလည်းပဲရှင်းလင်းပြဖို့ဘုန်းကြီးတို့မှာတောင်းရှိပါတယ်အခုမေကွန်း14ချက်ပေါ့လေမေကွန်း14ချက်ထဲကပထမဆုံးမေကွန်းကစပြီးတော့ဖြေပါမယ်သတိပဋ္ဌာန်ဆိုတာဘာလဲဆိုတာပေါ့အဲ့ဒီကစပြီးတော့ဖြေပါမယ်သတိပဋ္ဌာန်ဘုံအနေအဓိပ္ပာယ်ကြီးစာတွေးနဲ့မရှင်းငယ်ရှင်းဥစွာသတိပဋ္ဌာန်ဆိုတဲ့ပုဂ္ဂလေးကိုတော့နည်းနည်းအချင်းချုပ်ပြီးတော့ပြောပြပြရစီဦးသတိပဋ္ဌာန်ဆိုတာဘာလဲဆိုတဲ့မိကုံးကအာလုံးဒီလုံးချင်းအတိတ်ပဲပေါ့လေတဘုံလုံးရဲ့လုံးချင်းအတိတ်ပဲကတော့ကပိတော့တည်သောအမှားရမှုတို့ကပိတော့တည်တဲ့အမှားရမှုဟာဒါစတိပဋ္ဌာန်ပါပဲ กัดตีเลยสุดากัดเสียชีมากัดตีอะไรก็กัดปีโดตีเลยอะไรอย่างเดียวบาลีก็ยากะชุกุยชุกุยอายุนี้เป็นกูเรศสายปีโดเล่งเงินพอเรออายุนี้พอเรกายอะไรชีเร่การจับมือเรื่องอะไรชีเร่စိတ်တွေအမျိုးမျိုးစေကုတွေမျိုးမျိုးဖြစ်နေတာလည်းရှိတယ်။မြေမှုကြောင့်အစားရှိတဲ့သဘောမူအရာတွေလည်းပဲစုံလို့ပေါ်လာတာပါပဲ။အဲဒါလေးပေါ့။ကာယဝိညာဉ်စိတ်တဓမ္မခေါ်တဲ့အာယုန်၄ချက်မှာကပ်ပြီးတော့တည်တဲ့အမှားရမှုလို့ဒီလိုပထမဆုံးနားလည်တာပေါ့။အတူယောဂတော့ကပ်ပြီးတော့အမှားရသောတတိနားပါလိ။ဘယ်မှာလဲအာယုန်ဒီမှာပေါ့လေဒီမှာအတူယုတ်ကတော့ဘူတံဘူတတောပသတိဆိုတဲ့မြတ်စွာဘုရားရဲ့အစိုးမိတ်ချက်ရစကလုံးရှစ်လုံးပါတဲ့ဝါကျတို့လေးနဲ့ပေါ့လေဖြစ်ရှိနေတာကိုသူဖြစ်ရှိတဲ့အတိုင်းရှုပန့်နေတဲ့သတိရှုမှတ်တာဟာဒါအတိပ္ပဌာန်ပါဟာပဲဆရာမြတ်များကတော့စတိလောက်တင်ဖို့ပဲနဲ့ပဋ္ဌာန်းတွဲပြီးတော့မြတ်စွာဘုရားအထူးသုံးထားတော့အတိတ်ပဲအပြည့်စုံပေါ့လေပြထားတာရှိပါတယ်လွန်လွန်ကဲကဲလင်းငင်းပေါ်တဲ့အာယုံမှာဆွဲဆွဲမြဲမြဲပေါ့လေမပြတ်တည်ရှိတဲ့တတိဟာစတိပဋ္ဌာန်းပဲတဲ့ဒီလိုဆိုထားပါတယ်အဲ့ဒါနောက်ပိုင်းကျမှစာတုနဲ့လက်တွေ့ပေါင်းဆက်ပြီးတော့ရှင်းပါမယ်။စူးစက်ပါစို့အခုတရားရှိမှတ်တဲ့ယောဂီပုဂ္ဂိုလ်တွေထိုင်ပြီးတော့အမှတ်တဲ့အခါမှာသတိပဋ္ဌာန်ညွှန်ကြားအစာပိုင်းညွှန်ကြားခြင်းအရာပြည့်ပြည့်စုံစုံထိုင်ပြီးတော့လက်နေထားခြေထောက်နေထားစသည်ပါလေအကုန်လုံးကိစ္စပြီးပြီဆိုလို့ရှိရင်ဝမ်းဘက်ကိုစိတ်ဆိုင်ထားတာအသက်မှမှရှူတာရှူလိုက်လို့ဝမ်းဘက်ကဖောင်းတက်လာလို့ရှိရင်အဲ့ဒီဖောင်းတက်လာတဲ့ဟာရှူစရာအာယုံပဲရှူခွက်လို့လည်းခေါ်ပါတယ်ကိုယ်ထဲကရှူခွင်းကြည်ကြီးထဲမှာခုလည်းငင်းပေါ်လာတဲ့အကွက်ကလေးပေါ့ရှူခွက်အာယုံလေးပေမှုလည်းပဲထုံနည်းတကောင်းပဲရှုခွဲအယုံတစ်ခုပဲရှုခွဲအယုံလေးပေါ်လာတာနဲ့ပဲလွန်လွန်ကဲကဲဆိုတာပေါ့လေအဲ့ဒါမှတတိကစွဲ့မြဲသွားအောင်ပေါ့လေရှိမှတ်တာကတ်သွားအောင်ကတ်ဖို့ဆိုတာအခြားအကူကြီးတွေပါတယ်ဆိုတော့နောက်ပိုင်းကျမှရှင်းမှာပေါ့အခုအချင်းချင်းညွှန်ပြတဲ့အချက်ဒီမှာလည်းပြခဲ့ပါပြီဆိုတော့အားဆိုင်ပြီးတော့ချိန်သားကြိုက်တွန်းအားနဲ့ချိန်အားပေးလိုက်တဲ့အခါကျတော့တိတိမိမိဖြစ်ပြီးတော့လေအဲ့ဒါမှကတ်သွားတာဖောက်မှုပေါ်မှာတခါတခါဝမ်းပိတ်ပုံသဏ္ဍာန်တခါတခါမှဖောက်တဲ့အချင်းရတခါတခါမှလည်းပဲပိတ်တဲ့အချင်းရအဲ့ဒီပေါ်ကြာသွားတာရှိပါတယ်အစာပိုင်းတော့ဒီလိုပါပဲဒီပေါ်ကြက်တိုက်ကြနိုင်လောက်အထုတ်နိုင်ရင်ပဲတော်လှပါပြီဘာဖြစ်လို့ဆိုတော့ဒီခိုက်တာလေးမှာတခြားတစ်ပါးစိတ်မသွားရအောင်ဝမ်းပိုက်ပုံသဏ္ဍာန်ကိုကတ်နေအောင်ထိန်ချနိုင်တာဖောင်းပုံမှုခေါ်တဲ့အာဂရခေါ်တဲ့အာဂရပညာပေါ်မှာပေါ့လေစိတ်ကလေးကတ်နေအောင်ထိန်ချနိုင်တယ်ဆိုရင်တော်လာပါပြီအဲဒါလိုလေ့ကျင့်လို့လေ့ကျင့်တာရလာတဲ့အခါမှာပုံသဏ္ဍာန်ပညာနဲ့အာဂရပညာကိုကြော်ပြီးတော့ပေါ့လေတောင်းတယ်စီရောက်တာတောင်းတာလေးတောင်းတာလေးနဲ့ထိထိမိမိဖြစ်သွားတာတင်းတဲ့စီရောက်တာလေးချင်းတင်းတာလေးထိထိမိမိဖြစ်သွားတာလှုပ်ရှားတဲ့ဘောရောက်တာလေးလှုပ်ရှားတာလေးနဲ့ဒီလေးနဲ့ထိထိမိမိဖြစ်သွားတာပေါ့လေလို့အဲ့ဒါလို့ရှိနေတဲ့အာယုံဖောင်းခဲ့ပေခဲ့မှာရှိနေတဲ့အာယုံမှာထိထိမိမိဆွဲဆွဲမြဲမြဲပေါ့လေကပ်ပြီးတော့တည်သွားတဲ့သတိကိုစတိပဋ္ဌာန်ခေါ်တာပဲတော့စဉ္ညာလျှောက်တဲ့အခါမှာလည်းပဲခြေထောက်မှာစိတ်ကပ်ပြီးတော့ လမ်းတိုင်းလမ်းတိုင်းသို့မဟုတ်လမ်းတိုင်းကျော်တိုင်းခြားတိုင်းသို့မဟုတ်ကျော်တိုင်းလမ်းတိုင်းခြားတိုင်းပေါ့လေသူကအကျော်နဲ့ဒီကတတိနဲ့ဟာတခါတည်းခွင်ကြဖြစ်သွားအောင်ပေါ့လေအားဆက်ရမယ်ချိန်တတ်ခဲ့ရမယ်လက်ရှိဟိုကလမ်းနဲ့တတိနဲ့ကိုက်နေတာပဲကတ်တီးနေတာပဲအထုဆတ်မှာတော့ခြေောက်ပုံသာကြီးပေါ်မှာကြာရင်ကြာတယ်ဟောပါစေကတော့သုံးဖို့ကြွတဲ့အချင်းရပေါ်မှာရောက်ချင်းရောက်နေမယ်အစပိုင်းတော့ဒီလိုပါပဲတခြားတော့စိတ်မသွားဘူးဆိုလို့ရှိရင်တော့တော်တာပါပဲနောက်မှတ်ပါများလို့ဝိရိယတတိသမာဓိတွေအားကောင်းလာပြီဆိုလို့ရှိရင်ခြေောက်ပုံသာနာနေလှမ်းတဲ့အချင်းရတွေကြော်ပြီးတော့ပေါ့လေကျော်လိုက်တဲ့အခါမှာတကယ်ရှိအဟုတ်ရှိနေတဲ့ပေါက်တက်သွားတာဒီအောက်ကနေတွန်းတင်လိုက်သလိုလိုင်းတဲ့အခါမှာလည်းနောက်ကနေတွန်းပို့လိုက်သလိုရှေ့ကနေဆွဲသွားသလိုခြားတယ်မှလို့ရှိရင်နောက်ကလေးပြီးတော့ပေါ့လေမြေကြီးနဲ့အဲရှောင်းနဲ့ထိတဲ့အခါမှာအဲပြီးတော့ပါလေထိတာဒီပေါ့လေမာရောပြီးတော့ထိတာတွေပြော့ပြီးတော့ထိတာတွေအမျိုးမျိုးပေါ်လေဓမ္မတကယ်အရှိသဘောတွေတည်သွားတာပဲဖြစ်ခိုက်ရှုမှသဘာဝမြင်တယ်ဆိုတာပေါ့လေဖောက်ခိုက်ပိန်ခိုက်ကြွားခိုက်လှမ်းခိုက်ချားခိုက်ဆိုတာပေါ့လေအာပြည့်ထည့်ပြီးတော့ရှုလို့ရှိရင်အဲ့ဒီအာယုံမှာတတိကလေးကကတ်နေတော့တာပဲစိုးစိုးမြဲကတ်နေတော့တာပဲအဲကပ်ပါများပြီဆိုလို့ရှိရင်တော့တကယ်အရှိတဘောကိုနောက်ပိုင်းကျတော့သိလာတယ်ပါပဲ။အဲဒါသတိပဋ္ဌာနပဲ။ဒီတော့သတိပဋ္ဌာနအရစတိကအမှားရမှုပဋ္ဌာနကကာယဝိညာဉ်စိတ်ဓမ္မခေါ်တဲ့အယုံလေးချက်မှာကဲ့၍တည်တော်ပေါ့လေ။အဖြောင့်အဓိပ္ပာယ်ကတော့ကာယဝိညာဉ်စိတ်ဓမ္မခေါ်တဲ့ရှုခွင်းအာယုံရှုခွင်းကြည်ကြီးမှာပဲကပ်ရက်တည်တော့အမှားရဘူးလို့ဒီလိုရှင်းရှင်းလင်းလင်းလူရင်းတိတ်ပဲထွက်လာပါလေအဲ့ဒါဟာစတိပဋ္ဌာနပါပဲကျွန်ဒီမှာဆိုရတခုဒီမှာထွက်လာတယ်လုံလုံကဲကဲအာယုံတည်း၌ဆွေမြတီပိမြတ်တတိစတိပဋ္ဌာန်ခေါ်လို့ဒီလိုဆိုစကားလို့မှာပါပဲဒီနေ့မိဂုံ14ခုပြောတာနဲ့ပဲတဏှာကြီးအချိန်ကုန်သွားပြီနောက်နေ့ကျမှပဲအမေနဲ့အဖေနဲ့ဆက်ဆက်ပြီးတော့ရှင်းလင်းတင်ပြသွားပါမယ်ဒီနေ့တော့ဒါပဲတော်ကြအောင်ဆို
စာဒုစာဒုဤမာယာဓမ္မာနုဓမ္မာပฏิပတ္တိယာဗုဒ္ဓံပူဇေမိဣမာယာဓမ္မာနုဓမ္မာပฏิပတ္တိယာဓမ္မံပူဇေမိဣမာယာဓမ္မာနုဓမ္မာပฏิပတ္တိယာသံဃံပူဇေမိအတ္တဣမာယာပฏิပဒာယာဇရာမရဏမာပရိမုစေသာမိဣဒံနောပုံညံအသဝကယဗဟံဟောတုဣဒံနောပုံညံနိဗ္ဗာနသာပစ္စေယောဟောတုဣမံနောပုံညာဘာကံသဗ္ဗသတ္တနံဝိပါခြေမသဗ္ဗေသတ္တဣမံပုံညာဘာကံလဘိတဝါသုခိတာဘဝန္တုသာဓုသာဓုသာဓု